ရွေးကောက်ပွဲရလဒ်တွေကိုကျင်းပပို့ကျန်နေသေးတဲ့ပြည်သူ့လွှတ်တော်နေရာအတွက်6နေရာအမျိုးသားလွှတ်တော်အတွက်4နေရာနဲ့အတူတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်နေရာတွေအတွက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မှနောက်ဆုံးကျင်းပပေးခဲ့တာဖြစ်ပါတယ်။ဒီနေ့နောက်ဆုံးစည်းနွေရာတော့ပြည်သူ့လွှတ်တော်368မှာ316တနေရာကျင်းပပေးခဲ့ပြီးတော့2နေရာကျန်ခဲ့တယ်လို့အမျိုးသားလွှတ်တော်အတွက ီနယ်လွှတ်တော်အတွက်နေရာပေါင်း630မှာ626နေရာကြေညာပေးခဲ့ပြီးမို့4နေရာကျန်ခဲ့ပါတယ်။အခုကျန်ခဲ့တဲ့နေရာတွေဟာဝေးလံခေါင်တီလာတဲ့ကချင်ပြည်နယ်အတွင်းကစည်ရင်းတွေဖြစ်ပါတယ်။အခုဆိုရင်ပြည်သူ့လွှတ်တော်မှာ NLD ပါတီက89ရာခိုင်နှုန်းပြည်အောင်စုချက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီက900ရာခိုင်နှုန်းရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီပါတီက400ရာခိုင်နှုန်းနဲ့အတူအခြားပါတီတွေက800ရာခိုင်နှုန်းရှိနေပါတယ်။အမျိုးသားလွှတ်တော်မှာတော့ NLD ပါတီက80ရာခိုင်နှုန်းအနိုင်ရထားပြီးပြည်အောင်စုချက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီက9ရာခိုင်နှုန်းနဲ့အတူအခြားပါတီတွေက12ရာခိုင်နှုန်းရှိပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မှာဆိုလို့ရှိရင်လည်း NLD ပါတီက85ရာခိုင်နှုန်းမှရှိနေပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက17ရာခိုင်နှုန်းနဲ့အတူရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ်ပါတီက4ရာခိုင်နှုန်းနဲ့အခြားနိုင်ငံရေးပါတီတွေက9ရာခိုင်နှုန်းအနိုင်ရထားကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစည်ရင်းထုတ်ပြန်ခဲ့ပါတယ်။တိုင်းဒေသလူမျိုးတွေကိုယ်စားလှယ်ဆင်းမှာဆိုရင်လည်း NLD ပါတီက58ရာခိုင်နှုန်းပြည်အောင်စုချက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီက9ရာခိုင်နှုန်းနဲ့အတူအခြားတိုင်းဒေသပါတီတွေက21ရာခိုင်နှုန်းရှိကြောင်းသိရပါတယ်။အခုဆိုရင်နိုဝင်ဘာလ9ရက်နေ့ကနေစပြီးတော့ကြေညာခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရ 99.4 ရာခိုင်နှုန်းပြီးစီးသွားကြောင်းကိုလည်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကကြေညာခဲ့ပါတယ်။ဒီတော့ပြည်သူ့လွှတ်တော်ရဲ့မှာနိုင်ငံရေးပါတီတွေရွေးချယ်ခံရမှုအခြေအနေနဲ့ပတ်သက်လို့လည်းဥက္ကဋ္ဌဦးတင်အေးကအခုလိုရှင်းပြခဲ့ပါတယ်ရှင်
။ပြည်သူ့လွှတ်တော်မှာတက္ကသိုလ်နဲ့17နေရာကိုကျွန်တော်ပြန်လေ့လာလိုက်တဲ့အခါကျတော့ပြည်သူ့လွှတ်တော်ထဲမှာ17ပါတီရောက်သွားပါတယ်။အမျိုးသားပြည်သူ့ဖွဲ့စည်းက255ကိုဖြစ်ပါတယ်။ပြည်သူ့လွှတ်တော်ရဲ့ဖွံ့ဖြိုးပါတီက29ရောက်ဖြစ်ပါတယ်။တခိုင်မြေသားပါတီက10ရောက်ဖြစ်ပါတယ်။ရှမ်းတိုင်းသားမြတ်ဒီမိုကရေစီဖွဲ့စည်းက10ရောက်ဖြစ်ပါတယ်။တောင်ပလောင်မျိုးသားပါတီက3ရောက်ကိုမျိုးသားဖွဲ့ချုပ် PNU ပါတီက3ရောက်ဇုံမှုဒီမိုကရေစီဖွဲ့ချုပ်က2ရောက်ကချင်ပြည်နယ်ဒီမိုကရေစီပါတီက1ရောက်လီစီမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူလေးပါတီက1ရောက်ဝက်ဒီမိုကရေစီပါတီက1ရောက်တတိပုဂ္ဂလ1ရောက်ဆိုရင်ပါတီက7ပါတီရှိပါတယ
်အမျိုးသားလွှတ်တော်မှလည်း NLD ပါတီကအများစုနဲ့ဥဆောင်နေကြောင်းပြောပါတယ
်ဒီအမျိုးသားလွှတ်တော်မှဘလူးဘက်နေရာတွေရထားကြတယ်လို့ပြန်ကြည့်လိုက်တဲ့အခါကျတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က135နေရာရထားပါတယ်။ပြည်ထောင်စုကြက်ခိုင်ရဲနဲ့ဖွံ့ဖြိုးပါတီက12နေရာရထားပါတယ်။တခိုင်မျိုးသားပါတီက10နေရာရထားပါတယ်။ရှမ်းတိုင်းသားမြတ်ဒီမိုကရေစီဖွဲ့ချုပ်က3နေရာရထားပါတယ်။တောင်းပလောင်မျိုးသားပါတီက2နေရာရထားပါတယ်။ပို့မျိုးသားဖွဲ့ချုပ် PNU က2နေရာရထားပါတယ်။ဇွန်မီဒီမိုကရေစီဖွဲ့ချုပ်က2နေရာရထားပါတယ်။မျိုးသားပါတီက2နေရာရပြီးတော့တတိပုဂ္ဂလ၂ရောက်ရထားပါတယ်။အဲဒီတော့အမျိုးသားလွှတ်တော်ထဲမှာ၈ပါတီပဲရောက်ပါတယ်
။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာလည်း NLD ပါတီက424နေရာနဲ့ရှိကြောင်းလဲအခုလိုရှင်းပါတယ်
။တိုင်းဒေသပြည်နယ်အားလုံးမှာနော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်က484ပြည်ထောင်စုကြက်ခိုင်နဲ့ဖွံ့ဖြိုးပါတီက82နေရာရထားပါတယ်။ဒီခိုင်မျိုးသားပါတီက22နေရာရပါတယ်။ရှမ်းတိုင်းသားမြတ်ဒီမိုကရေစီဖွဲ့ချုပ်က25နေရာရပါတယ်။တောင်းပလောင်မျိုးသားပါတီက9နေရာရပါတယ်။ပို့မျိုးသားဖွဲ့ချုပ် PNU က6နေရာရပါတယ်။ဇွန်မီဒီမိုကရေစီဖွဲ့ချုပ်က2နေရာရပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီက3နေရာရပါတယ်။မွေမျိုးသားပါတီက2နေရာရပါတယ်။လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူလေးပါတီက2နေရာရပါတယ်။ဝက်ဒီမိုကရေစီပါတီက2နေရာရပါတယ်။တိုင်းရင်းရှမ်းပြည်မျိုးသားများဖွံ့ဖြိုးတိုးတက်ပါတီက2နေရာရပါတယ်။လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ပါတီကတင်ရရပါတယ်။ကိုကဒီမိုကရေစီနဲ့ရင်းနှီးပါတီကတင်ရရပါတယ်။ရှမ်းတိုင်းနိုင်ငံဒီမိုကရေစီပါတီကတင်ရရပါတယ်။ကရင်ပြည်သူပါတီကတင်ရရပါတယ်။ဒီမိုကရေစီပါတီမြန်မာကတင်ရရပါတယ်။မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတင်ရရပါတယ်။ဝါရိုတာစီလုံးရင်းနှီးပါတီကတင်ရရပါတယ်။စီလုံးရင်းနှီးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်စတာကတင်ရရပါတယ်။
ခုလိုမဲဆင်းတွေကိုထုတ်ပြန်ပြီးတော့အငင်းပွားနေတဲ့လာရှုမျိုးကကြိုတင်မဲကိစ္စနဲ့ပတ်သက်လို့လဲကြိုတင်မဲတွေမတမာမှုဖြစ်ခဲ့တယ်ဆိုတာဟာမဟုတ်မမှန်ကြောင်းဥက္ကဋ္ဌဦးတင်အေးကထပ်ပြီးတော့ရှင်းပြသွားပါတယ်
။လာရောက်တဲ့ခါကျတော့သူတို့ကဘာဖြစ်လို့ဒါမိတ္တကူးခြင်းလည်းမသိဘူး။ဟလာမိတ္တကနှစ်ဆောင်လုံးတော့တစ်ဆောင်ကတ်ထားပြီးတော့တစ်ဆောင်ကမယုံမှရှိပြီးတော့ကျန်တဲ့ရက်ကြီးပေးဖို့တွေပါကျန်ကူးဖို့နော်မြို့နယ်ပေးဖို့ကူးလားမသိဘူး။အဲ့မှာသွားပြီးတော့တခါဒါတော့ကျွန်တော်မမေးပါဘူး။မိတ္တကူးဆိုင်မှာလည်းသွားကူးတော့ပြဿနာတက်တော့တာပဲ။ ဒီကနေ့ကျွန်တော်တို့ကအမေဘုံဖောက်တယ်အမေဘုံဖောက်တယ်ဆိုဖြစ်တာဒါတွေကမဟုတ်ပါဘူးเนาะမဟုတ်ပါဘူးသူတို့ယူလာတာအမေဘုံမှုတော့ပါဘူးเนาะကွန်တိန်နာကြီးပါเนาะဘုံကြီးပါကျွန်တော်အဲ့ဒီပြဿနာဖြစ်တဲ့ကြောင့်တော့မှတိပြီးသားပါเนาะမဟုတ်ပါဘူးเนาะအတီလွှဲနေတယ်
အဲ့ဒီနောက်မှာတော့မနေ့ကအမေရိကန်ဆိုင်ရာမြန်မာတာမတ်ကြီးနဲ့တူဂျပန်တာမတ်ကြီးတို့နဲ့တွဲဆုံဆွေးနွေးစဉ်အတွင်းရွေးကောက်ပွဲပြီးနောက်ပိုင်းကိုယ်စားလှယ်ကန့်ကွက်လွှာတွေကိုတရားမျှတစွာစီစစ်ဆောင်ရွက်ဖို့တာမတ်ကြီးနှုတ်ကပြောခဲ့ချောင်းတဲ့အတူသူ့အနေနဲ့ကိုယ်စားလှယ်ရဲ့ကန့်ကွက်လွှာတွေကိုတရားမျှတစွာစီစစ်ဆောင်ရွက်သွားမယ်လို့သတင်းမီဒီယာတွေကိုအသိပေးပြောကြားသွားပါ
တင်နှထောင်းလို့ရပါတယ်အော်ဆိုပါရင်နားနှထောင်းလို့ရပါတယ်အဲ့ဒီပုံမှာကျွန်တော်တို့ကထွက်ချက်တွေပုံမှာကြားနာပြီးတော့ဆုံးဖြတ်ရကြမှာခုံဖွဲကဆုံးဖြတ်လို့မကျင်နိုင်တော့ကျွန်တော်ရှိအယူခံတက်ပါမယ်အယူခံတက်ရင်တော့ကျွန်တော်ဥဆောင်တယ်ကျွန်တော်ကော်မရှင်ဖို့ရအားလုံး15ရောက်ကထိုင်ပြီးတော့ဒါဆုံးဖြတ်သွားမယ့်ကိစ္စဖြစ်ပါတယ်နော်အဲ့ဒီတော့ဒါတွေလည်းကျွန်တော်ကသူတို့တမကြီးနှစ်ယောက်ကိုကျွန်တော်ဒီတိုင်းပဲပြောပြလိုက်ပါတယ်အဲသူကတော့ပြောလိုက်ပါတယ်ဒီလိုဆောင်ရမယ့်စတော်လေးကိုလည်းမီဒီယာဖဲကို message လေးပေးပြပါအဲဒါကြောင့်ခင်ဗျားတို့လည်းကျွန်တော်ပြောတာပါအ
ဲ့ဒီနောက်ပိုင်းဆက်ပြီးတော့ပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့သတင်းတောက်တွေကကန့်ကွက်လွှာကိစ္စတွေခုံရုံးဖွဲ့စည်းရေးကိစ္စအခြေအနေတွေပြင်ရွေးကောက်ပွဲမဲဆက်စီယုံရေးကာလအသုံးစိတ်တွေနဲ့အတူမဲပေးပုံမဲပေးနည်းဆိုင်ရာတွေကိုမြင်းမြန်းခဲ့တယ်လို့ဥက္ကဋ္ဌဦးတင်အေးကလည်းသတင်းတောက်တွေရဲ့အမေကိုပြန်လည်ဖြေကြားသွားပါတယ်ဒါပြင်လည်းရွေးကောက်ပွဲအပြီးနိုင်ငံရဲ့အပြောင်းလဲတွေဟာညင်သာစွာပြောင်းလဲသွားလိမ့်မယ်လို့သူထင်ကြောင်းနဲ့ဒီလိုပြောင်းလဲနိုင်ဖို့အတွက်နှစ်ဖက်ညှိနှိုင်းဆောင်ရွက်ဖို့လိုတယ်လို့လည်းဥက္ကဋ္ဌဦးတင်အေးကသူ့ရဲ့အမြင်ကိုသတင်းစာရှင်းလင်းပွဲအတွင်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင်